ာမေးဝဲရာဒီကိုလည်းဖြတ်တန်းရပြန်ပြီဆိုတော့အခုလောမှာကြားနေရတဲ့အတန်တန်နဲ့ပတ်သက်ပြီးအထူးသဖြင့်ပေါ့လေကျောင်းသားမိဘတွေကျောင်းသားတွေဆရာတွေကြားထဲမှာကြားနေကြအတန်ကိုကြားနေရတာကိုပဲပြန်ပြီးတော့ကျွန်တော်ဆွေးနွေးကြတာလို့ပါအဲ့ဒါကဘာလဲဆိုတော့မေကွန်းတတ်တယ်ဆိုတဲ့စကားပါဘယ်ကိစ္စမျိုးကိုမေကွန်းတတ်တယ်လို့ပြောတာလဲလို့ကျွန်တော်တို့တွေးဖို့လိုနေပြီထင်ပါတယ်တကယ်တော့မေကွန်းတတ်တယ်ဆိုတာတင်ကြားပေးခဲ့အထဲကမသက်ဆိုင်တဲ့ဘယ်နည်းနဲ့မှအဲ့ဒီအရွယ်နဲ့တူတဲ့တန်တဲ့အုံနောက်နဲ့မဖြေနိုင်တဲ့မေကွန်းမျိုးကိုမေးတယ်ဆိုရင်တော့မေကွန်းကိုတတ်တယ်လို့တော့ပြောလို့မရတော့ပါဘူးဒါမေကွန်းထုတ်တဲ့လူတွေရဲ့လဲမမှုလို့ကျွန်တော်တို့ဆိုနိုင်မှာပေါ့အခုတော့ရေကွေးရအဖြစ်ကျွန်တော်ကြည့်လိုက်ပါတယ်ကဲဘယ်ဟာကိုပြောတာလဲဘလို့ဖြစ်လို့လဲမေကွန်းတတ်တာလဲဆိုတော့အင်္ဂလိပ်စာကနေစပြီးတော့ပြောပြသေးအင်္ဂလိပ်စာမှာ essay ခေါ်တဲ့စာကိုရေးခိုင်းတာသူတို့အပုတ်20အစိတ်လောက်ကျောင်းတွေကိုစီကနေပြီးတော့ပေးထားတဲ့အထဲကနေပြီးတော့မပါဘူးပေါ့မင်းနေကြခေါင်းစဉ်ပုံစံမျိုးမဟုတ်ဘူးပေါ့ဆိုလိုတာကတော့အားလုံးဖြည့်ပြီးသားအားလုံးသိပြီးသားဖြည့်တဲ့အချစ်ဆုံးဆရာတို့အခင်ဆုံးတငယ်ချင်းတို့ယာစီဥတုအကြောင်းစသဖြင့်ပေါ့လေချာဘူးနောင်းကလာနေကြပုံစံကခွဲထွက်လာတဲ့မေကွန်းအပေါ်မှာမေကွန်းတတ်တယ်လို့ကလေးတွေကစအော်ပါတယ်အဲ့တော့ဆရာတွေကိုအကဲခတ်လိုက်တော့လေအောင်ချက်မကောင်းရင်လည်းသူ့မှာဝန်တာရှိတော့ဟုတ်တယ်မေကွန်းတတ်တယ်ကလေးတွေအတွက်တော့တော်တော်ခက်တယ်လို့ပြောပါတော့တယ်မိဘတွေကတော့အထူးပြောစရာမရှိတော့ဘူးပေါ့ကိုကအရေးကြုံရင်ကြွားဖို့ကြံထားတာကလေးကြောင့်အဆက်ကွဲတော့မခံဘူးမေကွန်းကိုပုံချလိုက်တယ်ဆိုပြီးတော့ဒီ၃မျိုးကနေပြီးတော့ why order ကိုတွေ့ရပါတယ်ကျွန်တော်ကတော့အဲ့မှာအမှန်တရားကပျောက်သွားတယ်လို့ခံစားရပါတယ်လူတွေကကိုယ့်ရဲ့လိုအပ်ချက်ကိုကိုဝန်ခံဖို့လဲလိုတယ်လို့ကျွန်တော်ဆိုလိုချင်တာပါတကယ်တော့မင်းနေကြပုံစံမဟုတ်ဘူးလို့ပြောရအောင်ကျွန်တော်တို့မျှော်လင့်ထားတာကဘယ်လိုပုံစံမျိုးကိုပဲမေးစေချင်တာလဲဒါကရှိသေးတာပေါ့ဥမာဗျာအဲ့မှာကျွန်တော်ကြည့်မိပါတယ်အရှိရှိရဆိုဒီလိုမျိုးတွေမေးပါလားတဲ့ဒါဆိုကလေးတွေအစင်းသိဖြစ်တာပေါ့ဘာဆိုတော့ယာတိဥဒုမြန်မာနိုင်ငံကြီးယာတိဥဒုများအကြောင်းနဲ့အဲ့ဒါမျိုးဆိုရင်ကလေးတွေအကုန်ကြက်ပြီးသားလေတဲ့ဒါနမူနာပြောတာပါတဲ့အများကြီးရှိတယ်20အစိတ်လောက်တောင်ကြက်ထားတဲ့ကလေးတွေကအာမနာကိုတက်တက်မဲ့တတ်တာပေါ့အဲ့တော့အဲ့ဒါကိုကောင်းပါပြီဒါဆိုရင်တို့ကြက်ထားတဲ့အဖြေတွေကဘာလဲဆိုတော့အကုန်တူနေတာပေါ့ဗျာမြန်မာနိုင်ငံကြီးယာတိဥဒု၃မျိုးရှိပါသည်၎င်းတို့မှာဆိုပြီးတော့အဲ့အရာကတော့ကျွန်တော်ထင်တယ်ဗျဒါကတော့ဖီဂါတွေကိန်းကနန်းနေနဲ့ဖြေရတဲ့တင်ချအဖြေမျိုးလို့ဖြစ်လိမ့်မယ်ပြီးတော့သူကြည့်လေဥပမာနွေရသည်ဆိုရင်ဘယ်လမှဘယ်လတိမိုးဆိုရင်ဘယ်လမှဘယ်လတိဖြစ်ပါသည်ဆိုတော့ဒါတွေဟာတကယ်တော့စာစီစာကုန်းခေါင်းတပုတ်ဘလူနည်းနဲ့မှမဖြစ်ဘူးဆိုတာကိုလည်းသိကြမှာပါဟိုတကယ်တမ်းဆိုရင်ကျွန်တော်ပြောချင်တာကတော့ဗျရေခွေးအဖြစ်300သိလို့တည်ထားတယ်ဒါပေမဲ့တချို့နေရာတွေမှာဥမာဆိုရန်ကုန်မြို့လိုမျိုးဆိုရင်စောင်းရသည်ဆိုတာပျောက်သွားပါပြီစသဖြင့်ပေါ့ဗျာရေးရတာမျိုးပေါ့ကျွန်တော်လိုချင်တာပါအဲ့တော့မြန်မာပြည်ရဲ့ယာသည်လူဟာမျိုးတော်မှအလွတ်ကျက်နေရတဲ့အခြေအနေဥမာဆိုရင်သူတို့ပြဿနာနောက်ထပ်ဥပမာသွားတွေ့လဲဆိုတော့ယူပဗေဒညံစမ်းပု္ပ္ပာတွေပါအဲ့ဒါကိုလည်းတတ်တယ်လို့ပြောပါတယ်ကျွန်တော်နားလဲတာကတော့ညံစမ်းပု္ပ္ပာရဲ့သဘောကိုကသူဘလောက်နားလဲထားလဲဆိုတဲ့အပေါ်မှာမေးခွန်းထုတ်ကြည့်တာလေညံစမ်းပု္ပ္ပာဒီဘလူနည်းနဲ့မှကြက်ပြီးသားမြင်ပြီးသားမဟုတ်ဘူးဒါကြောင့်လည်း unseen လို့ပြောကြတာဟုတ်အဲ့ဒါအဲ့ဒီအပေါ်မှာတော့ကျွန်တော်တို့ပညာရေးအပေါ်မှာကျွန်တော်တို့သဘောထားတွေတော့ပြောင်းသင့်ပြီလို့ကျွန်တော်နားလည်ပါတယ်ဆရာရောမိဘရောကျောင်းသားရောပေါ့တိုးတက်တဲ့အမြင်ရှိတဲ့ဆရာမိဘကျောင်းသားတွေကတော့မိကွန်းဟာကြိုက်တဲ့လောက်သစ်လွင်ပါစေကျွန်တော်တို့တင့်တော်တဲ့လျော်ညီတဲ့မိကွန်းမျိုးဖြစ်တယ်ဆိုရင်ပိုသဘောကျကြပါတယ်အဲ့ဒါနေတစ်ဆက်တည်းပြောတာကတော့တပည့်တယောက်ကဆရာကိုပြန်ပြောပြနေတာပေါ့ तू ဦးတဲ့နားမရှင်းတာတွေဟုတ်တဲ့ तू တအားမေးကျင်နေတဲ့တခါထပြီးတော့မေးလိုက်တာတဲ့သူ့ကိုတဒန်းလုံးကရောဆရာမရောရန်သူလိုသဘောထားတယ်တဲ့သူတို့ဝိုင်းကြည့်တဲ့အကြည့်တွေကိုတဲ့မခံစားနိုင်ဘူးတဲ့ဘာလဲဆိုတော့ဒီလောက်လေးတော့မမှတ်တတ်ဘူးလားဒါလေးတော့မှအလို့မကျက်နိုင်ဘူးလားလို့မေးကြပါတယ်တဲ့တကယ်က तू ကသဘောတရားကိုနားမလည်လို့မရှင်းလို့ပေါ့လေမေးတာပါတဲ့ဒါပေမဲ့အားလုံးဟာကြက်ပြစ်ရမယ်လို့နားလည်ထားတဲ့လူတွေနဲ့အတူတင်နေရတဲ့အခါကြတော့တဲ့ तू ကဘာကြောင့်ဒါကိုဆိုလိုတာလဲရည်ရချက်ကဘာလဲဆိုတော့ကိုသိကျင်လို့မေးပါတယ်ဘာကြောင့်ဒီအဖြစ်မျိုးဖြေရမှလဲဆိုတာဒါပေမဲ့ဆရာမကသင်ပေးတာကကျက်နီးကိုပဲသင်ပေးနေတယ်။စာမွေးကြရင်ဒါတွေအလုံးကိုရေးချနိုင်အောင်ဘယ်လိုမှတ်ရမယ်ဆိုတော့ကိုသင်ပါတယ်။တကယ်တော့ကျောင်းသားပြောတဲ့မှတ်ရမယ်ဆိုတဲ့အချက်ကဒီတဲကဘာကိုကောက်နှုတ်ပြီးတော့သင်ကားစာအနေနဲ့အသည့်တရားကိုယူရမလဲလို့မေးတာပါ။အခုတော့အလုံးဟာစာမေးပွဲရလတ်ကောင်းရေးကိုပဲတွေးနေပြိုင်နေကြတာဆိုတော့အလွတ်ကျက်တဲ့ကိစ္စအကြောင်းကိုကျွန်တော်တို့ကသဘောမတူပဲနဲ့လက်ခံနေရတော့မှပဲ။စနစ်တစ်ခုအမြန်ပြောင်းတဲ့အခါမှာကျောင်းစာမေးပွဲတွေမှာဂုံတူးတွေဝေစာသလောက်ဘဝစာမေးပွဲတွေကြရင်များစွာအခက်ခဲနဲ့ခြေလက်ချော်ကြတဲ့ကျောင်းသားတွေကိုမြင်ဘူးကြတဲ့အတွက်တကယ်တော့ဘဝစာမေးပွဲမှာမေးမဲ့မေးခွန်းတွေတတ်မတတ်ဆိုတာကိုရင်ဆိုင်နိုင်ဖို့လဲပ ြင်ဆင်ထားကြရအောင်လို့ကျွန်တော်တိုက်တွန်းချင်တာပါ။